ဆေးဝါးထုတ်လုပ်ငန်းကြီးမိုဒန်နာရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုက94ရာခိုင်နှုန်းထိရောက်မှုရှိတာကိုတွေ့ရှိပြီးနောက်မှာတော့အမေရိကန်နဲ့ဥရောပမှာအရေးပေါ်အသုံးအဖြစ်ခွင့်ပြုချက်ရဖို့ဆောင်ရွက်နေကြောင်းမိုဒန်နာကတင်းနှလာနေမှာပြောဆိုထားပါတယ်။အမေရိကန်စီးဝါးနည်းပညာကုမ္ပဏီမိုဒန်နာရဲ့အခုလျှောက်ထားမှုအရဆိုရင်တော့အစောဆုံးဒီဇင်ဘာလလယ်ပိုင်းလောက်မှာလူတွေကိုဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်မယ်အနေအထားမျိုးပါ။မိုရနာကတော့သူ့ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူပေါင်း3000နဲ့စမ်းသပ်ခဲ့တာလို့ပြောဆိုပြီးဒီရလတ်တွေဟာဆိုရင်အကောင်းဆုံးကလေးကာကွယ်ဆေးတွေနဲ့တန်းတူရှိတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာနေ့စဉ် COVID-19 လူနာသစ်တောင်းနဲ့ချီပြီးစံချိန်တင်များလာနေတဲ့အချိန်မှာမိုရနာနဲ့ဖိုင်ဇာတို့ကသူ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးခွင့်ပြုချက်တောင်းခံထားတာဖြစ်ပါတယ်။